မေရိကန်ဒီမိုကရက်တစ်ပါတီကသမ္မတအိုဘားမားကိုသူတို့ပါတီရဲ့ဒီနှစ်သမ္မတရွေးကောက်ပွဲသမ္မတလောင်းအဖြစ်အမည်စရင်းတင်သွင်းမဲ့ဒီမိုကရက်တစ်ပါတီညီလာခံဖွင့်ပွဲအင်္ဂါနေ့မှာသမ္မတကရောမီရှယ်အိုဘားမားကမိန့်ခွန်းပြောမှာဖြစ်ပါတယ်မြောက်ကယ်ရိုလိုင်းနားပြည်နယ်ရှာလော့တ်မှာ၃ရက်ကြာကျင်းပမယ့်ပါတီညီလာခံဖွင့်ပွဲညမှာမစ္စစ်အိုဘားမားဟာအဓိကမိန့်ခွန်းပြောမယ့်သူတစ်ဦးဖြစ်ပါတယ်။သမ္မတအိမ်ဖြူတော်မှာအိုဘားမားမိသားစုရဲ့ကလကာနောက်ွယ်ကဘဝကိုမစ္စစ်အိုဘားမားကပုံဖော်ပြောဆိုလိမ့်မယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်။ဒါ့အပြင်သမ္မတရဲ့အစောပိုင်းနောက်ခံအကြောင်းတွေသူ့ဆွေမျိုးသားချင်းတွေရဲ့အလို့အကန့်ပိုင်းဆိုင်ရာအခက်အခဲတွေကသမ္မတအဖြစ်သူ့ရဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာမူဝါဒတွေကိုဘလို့ကူညီပုံဖော်ခဲ့တယ်ဆိုတာကိုပြန်ပြောဖို့စီစဉ်ထားပါတယ်။ဒီမိုကရက်တစ်ပါတီမှထွန်းတောက်လာနေတဲ့ကျယ်တဝင်းဖြစ်တဲ့တက်ဆက်စ်ပြည်နယ်အနောက်တောင်ပိုင်းဆန်အန်တိုနီယိုမြို့တော်ဝင်ဂျူလီယန်ကက်စထရိုကပါတီညီလာခံရဲ့အဓိကမိန့်ခွန်းကိုပြောမှာပါ။ပါတီညီလာခံမှာဗုဒ္ဓဟူးနေ့ကျရင်မိန့်ခွန်းပြောကြမဲ့သူတွေထဲမှာတော့သမ္မတဟောင်းဘီလ်ကလင်တန်ပါဝင်မှာဖြစ်ပြီးမစ္စတာအိုဘားမားကိုပါတီရဲ့သမ္မတလောင်းအဖြစ်မစ္စတာကလင်တန်ကတရားဝင်အမည်စရင်းတင်သွင်းမှာဖြစ်ပါရဲ့ရှင်။